ဲ့စိတ်ကျမ်းမရေးထုခုဆရာဝန်ကြီးပမောက္ခဒေါက်တာတင်ဦးခင်ဗျာအခုဒီဆန္ဒပြပွဲတွေအတွင်းမှာဒီလူတွေထိခိုက်သေးဆုံးမှုတွေတဖြည်းဖြည်းများလာတာအတွက်ပေါ့နော်ဒီကာယကံရှင်မိသားစုတွေအပြင်တတိုင်းပြည်လုံးနှီးပါလောက်မှာလဲဒီဝမ်းနဲ့ပူဆွေးယူကျုံမရဟိုစိတ်ထိခိုက်ရတာမျိုးဆရာကြီးစိတ်ကျမ်းမာရေးဆရာသိသိသိတတ်ကြတွေကိုအဓိကပါစပြောခြင်းလဲဆရာကြီး
ခုလိုချိန်ကြတော့နော်ခံစားချက်ပေါင်းစုံရှိမှာပေါ့နော်သူတို့ရဲ့ခံယူချက်အရာမခံနိုင်တာရောမကျေနပ်တာရောမျိုးစုံရှိမှာပေါ့နော်နောက်ပြီးတော့အဲ့လိုမြင်တွေ့ရတဲ့မြင်ကွင်းတွေလည်းမျိုးစုံတွေ့ရတော့လူတွေဆုံးတာတွေ့ရတော့လည်းအားလုံးကတော့စိတ်ဖိစီးမှုရှိကြမှာပေါ့စိတ်ဖိစီးတဲ့ခံစားချက်တွေရှိမယ်အိမ်မပြောတာတွေရှိမယ်ဝမ်းနည်းတာတွေရှိမယ်အကံမြင်နိုင်တာရှိမယ်။အခါလေးကျရင်စိတ်ကတူလာတာရှိမယ်။အဲ့ဒါအပြင်ကခန္ဓာကိုယ်မှာလည်းမစားခြင်းမတောက်ခြင်းတာတို့မလုပ်ခြင်းမကင်ခြင်းမျိုးစုံပေါ့။စိတ်ဖိစီးတဲ့လက္ခဏာတွေခံစားရနိုင်တာပေါ့ဒီချိန်ကတော့လေ
။ဟုတ်ကဲ့ဆရာကြီး။အဲ့တော့ဘလို့အကြံပြုခြင်းလဲဆရာ
။ဒီလိုအချိန်မှာလူတိုင်းကတော့စိတ်ဖိစီးတာကတော့ဒါကတော့ပုံမှန် normal reaction လို့ပဲပြောမှာပေါ့နော်။အရေးကြီးတာကတော့အဲ့ဒီစိတ်ဖိစီးမှုကကိုယ်မထိခိုက်နိုင်ဘူးတော့အရေးကြီးတာပေါ့ခန္ဓာကိုယ်ကျန်းမာရေးဖြစ်စေစိတ်ကျန်းမာရေးဖြစ်စေဒီအချိန်မှာဘယ်သူမှတော့ပြောနေမှာတော့ဖြစ်ပါဘူးအဲ့တော့ကိုယ်ဘယ်လောက်ခံနိုင်ရှိလဲဆိုတော့ကိုယ်သိဖို့တော့တူတာပေါ့လင်းပက်ခေါ်မှာပေါ့အဲ့ဒီကိုယ့်ရဲ့ခန္ဓာရဲ့အထက်ကိုတော့ဒါအလုံးတော့မဖြစ်အောင်တော့ကိုယ်သတိထားဖို့တော့လိုတာပေါ့
ဟုတ်ကဲ့အဲ့ဒါတွေအတွက်ဘယ်လိုအကြံပေးခြင်းလဲ
ရေဘူးအဖြစ်သတင်းတွေရောကိုယ့်ရဲ့ခံစားချက်တွေရောမျိုးစုံပေါ့ကိုယ့်ရဲ့အပေါင်းအသင်းတွေဒီရဲ့တွေ့ကြုံရတာတွေအဲ့ဒါကြောင့်အေးပြက်တာတော့ရှိနေတယ်ပေါ့အဲ့တော့လူတစ်ယောက်ကအေးပြက်လာလို့ဆိုရင်ရေရှိစုမခံနိုင်လေအဲ့တော့လုံလောက်တဲ့အိတ်ချိန်ရဖို့တော့အရေးကြီးတာပေါ့အိတ်ချိန်နည်းလာပြီးကြာလာလို့ဆိုရင်စိတ်ပိုင်းဆိုင်ရာဆွမ်းအားဖြင့်ခန္ဓာကိုယ်ပိုင်းဆွမ်းအားတွေညော့လာမယ်အာယုံဆိုင်နေဆွမ်းတွေညော့လာမယ်ပြီးလို့ဆိုရင်စိတ်ပြီးစီးတာကိုမခံနိုင်ဖြစ်လာမှာပေါ့အဲ့တော့ပထမဆုံးတော့အေးရဝအောင်ပေါ့ကိုခန္ဓာရေးရှိတဲ့အထိကိုတော့အိတ်ပို့လို့
ဟုတ်ကဲ့နောက်ထပ်ရောဆရာကြီး
ကိုကျန်းမာရေးအတွက်လည်းဂရုစိုက်ရမှာပေါ့အခုလိုမျိုးအခြေအနေကဘလောက်ကြာမယ်ဆိုတာပြောမတတ်ဘူးလေအဲ့တော့ရေရှည်ဆိုရင်ခန္ဓာကိုယ်မကျန်းမာစိတ်ကလည်းဖိစီးဆိုရင်စိတ်ထိခိုက်မှုရှိမယ်စိတ်ဖိစီးတာမခံနိုင်ဘူးခန္ဓာကိုယ်ပိုင်းဆိုင်ရာထိခိုက်မှုတွေရှိလာတယ်အဲ့တော့ခန္ဓာကိုယ်ကျန်းမာရေးအတွက်လည်းကိုသတိထားဖို့လိုတာပေါ့ကိုပုံမှန်လုပ်နေကြကျန်းမာရေးလေ့ကျင့်ခန်းကိုအချိန်ရသလောက်တော့လုပ်အောင်ပေါ့နော်နောက်စားတာတို့တောက်တာတို့စသွားအိတ်တာတို့ပထမဆုံးဒီဆိုင်ပို့လို့တာပေါ့နောက်ပြီးတော့ကျန်တဲ့စိတ်ဖိစီးမှုကိုကာကွယ်ဖို့ကတော့ထုံးတမ်းတိုင်းပဲပေါ့ကျွန်တော်အခုချိန်ဆိုရင်တော့တည်င်းနေတာအမှန်ရောအမှားရောစိုက်ဝါလို့ခေါ်တာပေါ့မျိုးစုံတက်လာတော့အဲ့ဒီဟာဒီတစ်ချိန်လုံးကြည့်နေလို့ဆိုရင်တော့ခံစားချက်တွေကမခံနိုင်တာတို့ခံစားချက်တွေပြင်းထန်တာအဲ့ဒီဟာမှန်တယ်မြတ်ကကိုတနည်းအားဖြင့်တချို့တွေတော့လည်းအားဖြစ်နေတယ်တစ်ခါတကြတော့လည်းကိုယ့်ရဲ့ခန္ဓာကြီးလွန်သွားလို့ဆိုရင်ကိုယ်စိတ်ဖိစီးစီတယ်ပေါ့အဲ့တော့တည်င်းနေကိုတစ်ချိန်လုံးတစ်နေ့လုံးအမြဲတမ်းကြည့်နေတာတစ်ခုကိုယ့်ရဲ့ limit ကိုကြည့်မယ်ဒါတည်င်းကလည်းအရေးတော့ကြည့်တာပေါ့နော်ကိုယ့်ရဲ့အဆက်တွေဒီတည်င်းနေတာအရေးတော့ကြည့်တယ်ဒါပေမဲ့ limit ကိုကြည့်ပြီးတော့တည်င်းအားလုံးကိုအချိန်လုံးအဲ့ဒီမှာ screen မှာပဲပေါ့နော်တယ်လီဖုန်းမှာပဲအချိန်မကုန်နေဘူးလေအကြံပေးချင်တာပေါ့နော်ပြီးလို့ဆိုရင်ကိုယ်ခံစားချက်ဒီအားပြင်းထန်လာပြီးကိုယ်မခံစားနိုင်တော့အဲ့ဒါမျိုးဆိုရင်တော့ကိုယ့်ရဲ့အနည်းဆိုင်ရာတကယ်ချင်းတွေပေါ့ကိုယ်နဲ့ခံစားချက်မျှဝေနိုင်တဲ့လူတွေအချိန်ချင်းပြောလိုက်ရင်လည်းနည်းနည်းတော့ပေါ့သွားတယ်ပေါ့နော်ဆိုလိုတာကတော့ကုညီလိုအပ်လာပြီဆိုရင်တော့ကုညီတောင်းဖို့မမင်းနဲ့ပေါ့နော်တယောက်တည်းကြိတ်ပြီးတော့ခံစားနေတာတဲ့နောက်ပြီးလို့ဆိုရင်ဒီအချိန်မှာတယောက်တည်းလုံးလေးတော့တော့အများတော့တယောက်တည်းတော့မဖြစ်ကြပါဘူးကိုယ့်ရဲ့နည်းဆိုင်နည်းဆိုင်မှာအဆက်အသွယ်တွေရှိနေဖို့လိုတာပေါ့
ဟုတ်ကဲ့နောက်ထပ်ရော
ကိုယ်အနာယူဖို့ခေတ္တခဏလိုတဲ့အခြေလေးရှိနိုင်တယ်အလုံးမလုံးချင်လောက်အောင်တအားကြီးဖြစ်နေတော့အတင်းသွားလို့တော့မရဘူးလေအခုချိန်ကတော့ကိုယ့်ရဲ့ limit ကျော်သွားပြီဆိုရင်တော့အနာယူစင်တာပေါ့ဒါကတော့ break အနာယူတင်းတင်းတဲ့အချိန်တခုအနာယူပြီလို့ဆိုရင်တော့ကိုယ်လုံးတင်တဲ့ဟာကိုယ်လုံးရမဲ့ဟာကိုတော့ဆက်လုပ်ဖို့တော့တိုက်တွန်းတာပေါ့နော်ဟိုကျန်တဲ့ဘာသာရေးတို့ဘာတို့ကတော့ဒီအချိန်မှာပုံမှန်တော့လုံးတင်တာပေါ့လေဒါပေမဲ့ပြောတာပြောတယ်တင်းတင်းတော့ခဲတော့ခဲရင်မယ်ဒါပေမဲ့အဲ့ဒီကိုယ့်ရဲ့သိပ္ပီစည်းမှုကိုခံနိုင်ဖို့ကတော့ realization အခြေအတန်အပြည့်လုံးတင်တာပေါ့
ဟုတ်ကဲ့ဆရာကြီးဒီနေရာမှာမလုံးတင်တာတွေရော
မလုံးတင်တာကတော့အရက်ဖြစ်စေ၊ရမားဖြစ်စေ၊တခြားဘာမှုရစေပစိုးဖြစ်စေဒီအချိန်မှာဒီအချိန်မို့ပေါ့ဘယ်တော့မှမစိုးအမြင်ရှောင်တာအကောင်းဆုံးပေါ့အဲ့ဒါနေနဲ့ဖြေဖြောက်လိုက်လို့ဆိုရင်ပို့ပြီးတော့ဆိုးသွားနိုင်တယ်ပေါ့ခဏတော့မူးတဲ့အချိန်ကခဏမေ့တယ်လို့ဖြစ်ဖြစ်ပဲလေပြီးလို့ဆိုရင်ကိုယ့်ခံစားချက်ကိုပိုဆိုးစေတယ်ရေရှည်ပါလေကိုယ့်အတွက်မကောင်းဘူးနောက်တအားကြီးကိုယ့်ခံစားချက်ကိုအန္တရာယ်မရှိရင်လေထိမ့်ချုပ်ထားစရာမလိုပါဘူးခံစားချက်ရှိလို့ဆိုရင်က ုံငိုခြင်းကိုရမှာပဲပေါ့အဲ့ဒါမျိုးကအောက်ထားလို့ရတာမျိုးအဲ့အန်ရရှိတဲ့ပြန်မှာဆိုတော့ထိရင်ထိရမှာပေါ့နော်
ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကတော့ဒေါသထွက်တာပေါ့နော်ဆရာချက်ချင်းတစ်ခုခုကြံ့ကြံ့တနက်လှုပ်ခြင်းစိတ်ပေါက်လာတာအဲ့ဒါမျိုးအတွက်ကောဆရာကြီးဘယ်လိုအကြံပေးခြင်းလဲ
ဒေါသကတော့တတိလေးပဲပေါ့ဒေါသကတော့ခွဲခြားဖို့လိုတာပေါ့ထွက်တဲ့ဒေါသလားမထွက်တဲ့ဒေါသလားတကယ်တမ်းပြောရရင်တော့ထွက်တဲ့ဒေါသဆိုတာတော့မရှိဘူးလို့တော့တရားစပေါ်ရပြောရင်ပြောမှာပေါ့လေဒါပေမဲ့တော့ဒီအချိန်မှာတော့ဒေါသထွက်နေတော့ထွက်ကြမှာပေါ့ဒါပေမဲ့လည်းအဲ့ဒီဒေါသကိုအကျဉ်းကြီးနဲ့ဖောက်ခွဲဖြစ်တာမျိုးတော့သတိထားတင်တာပေါ့သတိလေးအခုလည်းအများဖြစ်တော့ကြည့်ကြကြလူတွေသတိတော်ရှိတယ်လို့ကျွန်တော်ယူဆပါတယ်ဒီအခုအရေးခင်းမှကြည့်တော့လေဟိုးအရင်တော့ဆိုရင်လူတယောက်ဖမ်းပြီးပြီးဆိုမျိုးစုံလုပ်တာမျိုးတွေ့ခဲ့ပူတာပေါ့နော်အခုကတော့အများဖြစ်အတိအချင်းချင်းဝိုင်းချင်းကြတာပေါ့နော်မတော်တာတယောက်ဖြစ်ရင်လည်းနောက်တယောက်ဝိုင်းချင်းအဲ့ဒီအလေးချင်းလေးကိုထပ်ဆင်းထိုင်ကောင်းပါတယ်နောက်ပြီးလို့ရှိရင်အကောင့်ဘက်ကိုပြောင်းလဲချက်တွေထားပြီးတော့ဖြစ်နိုင်တဲ့ positive ပြောင်းလဲချက်တွေထားပြီးတော့ set ဒီသွားမယ်ဆိုရင်တော့ဒီအခိုက်အတန့်ကိုကျော်ဖြတ်သွားနိုင်တယ်
ဟုတ်ကဲ့ဆရာအဲ့တော့ဒီလူကြုံမရဖြစ်တာတွေနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကော
ဒီချိန်မှာပြည်သူလူထုတွေကတရားနည်းတရားအပြန်အလှန်အကူအညီရဖို့အရေးကြီးပါတယ်တရားနည်းတရားရဲ့အဓိကအခြေခံလိုအပ်ချက်တွေဖြစ်တဲ့ရုပ်ပိုင်းဆိုင်ရာဖြစ်စီစိတ်ပိုင်းဆိုင်ရာဖြစ်စီလုံခြုံမှုဆိုင်ရာဖြစ်စီအကူအညီပေးကြမယ်အကူအညီပေးမယ်ဆိုတာကိုလည်းတယောက်ကိုတယောက်အသိပေးတာမှာဒါဆိုရင်လေကိုကလုံခြုံစိတ်ချတဲ့စိတ်ခံစားရင်စိတ်ဖြည့်ဆည်းမှုကိုရစေနိုင်မှာ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ